73 စီလုံးလုံးလောက်ဖြန့်ဖြူးပေးတယ်လို့လုပ်ငန်းရှင်တွေကပြောကြပေမဲ့လက်တွေ့မှာ 73 စီဝယ်ဖို့အခက်အခဲတွေ့နေကြပါတယ်။ 73 စီလည်းပြီးခဲ့တဲ့ရက်ပိုင်းကတက်လာခဲ့ပြီးနောက်ဆက်တွဲအနေနဲ့ကားကားကတွေအရင်ထက်ပိုပြီးများလာတယ်လို့ဒေသခံတွေကဆိုကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးဖို့ချက်ကိုမှတ်သိမ်းထက်ကပြောပြမှာပါ။
73စီဖြန့်ချိမှုတွေမကြခင်ရပိုင်အတွင်းပုံမှန်အနေထားပြန်လည်ရောက်ရှိအောင်အယောင်ဆိုင်တွေကိုစီလုံးလုံးလောက်လောက်ရောင်းချထားပြီးဖြစ်တယ်လို့မြန်မာနိုင်ငံ73စီအတင်တာဝန်ရှိသူတွေကဩဂုတ်လ16ရက်ပြီးခဲ့တဲ့တောက်ကြံနေ့တုန်းကပြောပါတယ်။73စီကြက်လန့်နေတဲ့အခြေအနေကရက်20ဝန်းကျင်ရှိလာနေပြီးစီလုံးငန်းရှင်တွေဘက်ကအခုလိုပြောထားပေးမယ်လေဒီကနေ့အထိစီပုံမှန်ဝယ်ယူလို့မရသေးဘူးလို့ကိုရိုင်းကျ င်တော်တော်ကြာတန်းစီဆောင်ဆိုင်ရပြီးကျင်းပမှာရောင်းချနေတဲ့စီမောင်ခိုးစည်းကလည်းတသောင်းဝင်းကျင်အထိရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဆက်သုံးစီအခက်အခဲအခုချိန်မပြေလည်သေးသလိုကားငှားကတွေလည်းဈေးတက်လာတယ်လို့ပြောကြပါတယ
်အမရာပူရာကျွန်တော် SPC တိုင်းကလည်းအမကားရတဲ့ရချီပဲမလီကန်တော်ရင်နာကသာမစီတိုင်းမှာလည်းအမတမဝီစီရောက်တဲ့ကားတိုင်းရာကြော်တယ်ကဟုတ်ကဲ့ဈေးအကြောင်းလေးကဒီ3000လို့3000တော့ကျော်တယ်ဗျကိုရောမတတိတော်900 1000ပဲ92ကဟောအဲ့လိုရှိတယ်မဟုတ်ကျွန်တော်တို့ဒီနေ့သွားတန်းတော်မှာတတော်ကြတော်မှာ900ကိုရတာမှာ2000 3000တော့ကျွန်တော်မကိုက်တော့ဘူးအဲ့ကျွန်တော်သိုးရတာနဲ့ကားတော်လေးဆိုင်နေသမားတော့တူတူမော်လို့ရတယ်သူကလည်း900တော့ပဲရတယ်တစ်ခါတည်းမှာမင်းလေးနဲ့ဒီလေးစိတ်ကအသွားပြန်ဆိုရင်ဟောလည်းခုစ6000တော့ရှိသွားပြီနောက်တော့ကျွန်တော်သွားပြန်ဆို4000ပဲလောက်ရှိတဲ့ဟာကသွားပြန်ဆို6000လောက်ရောက်သွားပြီဒီစိတ်ကကားဝင်းချိုဆိုရင်ကားဝင်းချိုဆိုရင်မနေ့စောကြီးဆိုရင်ကျွန်တော်တို့ဒီကားဝင်းရတယ်ကျွန်တော်တို့ညိုရဲဆို3000လောက်ပေါက်တယ
်73စီရရှိဖို့အတွက်ညအိတ်ဆောက်ဆန်းရတဲ့အထိဖြစ်နေတယ်လို့လည်းပြောပါတယ်စီကတော့လူသလောက်ဝယ်မရသေးပဲအကန့်အသတ်နဲ့သာဆက်ပြီးတော့ရောင်းချပေးနေတာပါတောင်ကြီးမြို့မှာလည်း73စီအမှန်တကယ်လိုအပ်သူတွေတနေ့ကုန်ချောင်းတန်းစီဆောင်ဆိုင်ရပြီးပေါင်ခိုစင်းနဲ့ပြန်လဲရောင်းချသူတွေကဘူးတွေနဲ့လာဖြစ်ဝယ်ယူတာမျိုးလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ပေါင်ခိုရောင်းချသူတွေကိုလိုက်လံဖမ်းဆီးနေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ VOA အနေနဲ့တီးတန့်အတိမပြုတ်နိုင်သေးပါဘူး။တောင်ချင်းမြို့မှာလည်း73စီပြန့်နှံ့နေတဲ့အခြေအနေကရဲကြလာပေမဲ့ဒီကနေ့အထိတန်းစီနေရဒုံးမယ်လို့ဒေသခံတဦးကပြောပါတယ်
။ဒီနေ့ရှင်ဒီလည်းမကြောင်းလဲသေးပါဘူးမဟုတ်လားဒီလိုပါပဲ။တနေ့ကုန်ပဲသူတို့စီမပြတ်မချင်းပေါ့ပြတဲ့ချိန်ကသူတို့ပေါ်မှာမူတည်တာပေါ့သူပြတ်တယ်တယ်ပြတ်တယ်ပေါ့အခုကားရည်ဆိုမှလည်းညိုက်တောင်းနေရတာအရင်တော့မှ1000ပါတယ်သူကတော့3500တော့ရှိတယ်ဒီမှာရောင်းနေတဲ့ချုပ်ကားတွေရဒီပိုင်းလည်းလူကတန်းနေဘူးရင်းချိန်ပြီးပြန်ရောင်းတယ်တလိကျ9000 8500 1000ကားကတွေက5000 1000လောက်တော့ဟာတယ်ပြက်တယ်ပြက်လာဆိုတောင်ကြီးမူဆယ်ကတော့ဈေးရောက်တယ်ပြက်တောင်ကြီးလာဆိုဆိုရင်၄သိန်းဝန်း၅သိန်းလောက်ပေါက်တယ
်ဆက်သုံးစီပြက်လက်မှုဖြစ်မလားဆိုတဲ့စိုးရိမ်စိတ်တွေနဲ့ဝယ်ယူသူတွေပိုပြီးများပြားလာလို့ဆက်သုံးစီဝယ်လို့အမြင့်တက်လာတာလို့မြန်မာနိုင်ငံဆက်သုံးစီအတင်တာဝန်ရှိသူတွေကတော့ပြောပါတယ်ပုံမှန်နဲ့ထပြန်လဲရောက်ရှိအောင်ဆိုင်တွေကိုလုံလုံလောက်လောက်ရောင်းချပေးထားတယ်လို့ပြောတာလေဒီကနေ့နဲ့ဆို၄ရက်မြောက်ရှိပါပြီရန်ကုန်မြို့မှာတော့73စီဆိုင်တွေမှာဒီနေ့တန်းစီရတဲ့အခြေအနေကပြီးခဲ့တဲ့ရက်တွေလောက်မရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်မန္တလေးနဲ့တခြားမြို့တွေမှာတော့73စီဝယ်ယူနိုင်ဖို့ပုံမှန်အခြေအနေပြန်မရောက်သေးဘဲမှောင်ခိုးဈေးကွက်နဲ့ရောင်းချသူတွေပိုများလာတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်